အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့တော်နဲ့နယူးယောက်မြို့တွေကိုတွားရောက်ခဲ့တဲ့ပြီးမှာတော့မနေ့ကတနင်္လာနေ့မှာကင်တကီပြည်နယ်ကလူးဝစ်ဗီလ်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။မြန်မာအရေးကိုတက်တက်ကြွကြွအထောက်ခံအားပေးသူကင်တကီပြည်နယ်ကိုစားပြု Republican အထက်လွှတ်တော်မှ Mitch McConnell ရဲ့ဖိတ်ခေါ်မှုနဲ့လူးဝစ်ဗီလ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကင်တကီပြည်နယ်နဲ့အနီးတစ်ဝိုက်ပြည်နယ်တွေကမှနေထိုင်ကြတဲ့မြန်မာနိုင်ငံပေါ်တိုင်းရင်းသားတွေနဲ့တွေ့ဆုံဖို့ဒေါ်ဆန်းစုကြည်ဟာလူးဝစ်ဗီလ်မြို့ကိုရောက်လာခဲ့တာပါ။ဒီမြို့မှာတွေ့ဆုံမဲ့အစည်းအဝေးတွေနဲ့စနေနေ့နယူးယောက်မြို့ကတွေ့ဆုံပွဲတွေအကြောင်းကိုတော့ကိုရိုနီငင်းကကောက်နှုတ်ဆူစီပြီးတင်ပြပေးမှာပါရှင်
။ဟုတ်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာဒီနေ့စက်တင်ဘာလ24ရက်နေ့တနင်္လာနေ့မှာလူးဝစ်ဗီလ်တက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ကန်တက်ကီပြည်နယ်အနီးအနားကတန်နက်စီပြည်နယ်အိုဟိုင်းယိုးပြည်နယ်တွေကမြန်မာမိသားစုအတိုင်းဝိုင်းတွေနဲ့လည်းဒီလူးဝစ်ဗီလ်တက္ကသိုလ်မှာပဲတွေ့ဆုံမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားမိသားစုတွေတွေ့ဆုံဖို့စီစဉ်သူတာဝန်ခံတဦးဖြစ်တဲ့ကန်တက်ကီပြည်နယ်ကကိုတေစာက VOA ကိုအခုလိုရှင်းပြပါတယ်
။စီနေတာမစ်ခွန်နဲ့အက်ဒီတာသူနဲ့တီစာတွေ့ဆုံမှုလုပ်နေတယ်လို့ရှင်းပါနေလို့တည်နေခင်ဗျာ။လူ့အစ်မရောက်ရှိတဲ့အချိန်မှာတော့ကျွန်တော်တို့ဒီညနေရစာပြီးတော့ကျွန်တော်တို့ဒေါ်ဆန်းစုကြည်အတွက်ကြိုဆိုရနေတယ်ကျွန်တော်တို့ဒီချက်ကြောင်းမှာကျွန်တော်တို့နေရာခြေလို့လည်းအဲ့မှာပဲစာပြီးတော့ရှင်းပါဖြစ်တယ်။အဲ့မှာကျွန်တော်တို့စီစဉ်တာကတော့ကျွန်တော်တို့ဗမာပြည်အတွက်မျှော်လင့်ချက်ပေါ့နော်။ကျွန်တော် Hope for the Future of Burma Democracy ဆိုပြီးအဲ့ခေါင်းစဉ်လေးနဲ့ပေါ့နော်။ဟိုဟောပြောခွင့်လေးတခုပါဒီက community ရှိတဲ့ကြီးတွေရောဖိတ်ကြားထားတဲ့ဧည့်သည်တွေရောတယောက်5-6မိနစ်လောက်ခံပြီးပြောခွင့်ကျွန်တော်ပေးထားပါတယ်နောက်ကျွန်တော်တို့ဒီပြည်သက်တွေအားလုံးပေါ့300-400လောက်တော့ကျွန်တော်တက်မဲ့ခံမထားပါတယ်ကျွန်တော်မျိုးကန်တွေရောအခြားဒေသလာတဲ့လူတွေရောပြီးရင်ကျွန်တော်တို့ဒီအရှိထွက်ပြီးတော့ည9:00ခွဲမှာကန်ဒယ်လာလေးထွန်းပြီးတော့ကျွန်တော်တို့ဒီ interface ပေါ့နော်သက်ဆိုင်ရာဘာသာရေးခေါင်းဆောင်တွေနဲ့အတူကျွန်တော်ဆူတောင်းခွင့်ရှင်းပါမယ်ပေါ့
ဒီကနေ့မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲတွေနဲ့ပတ်သက်ပြီးတော့လဲကိုတီစာကအခုလိုပြောပြပါတယ
်အဲကျွန်တော်တို့ဒီဗမာ community ကနေရာနဲ့250ကျကျွန်တော်တို့တီကြလက်မှတ်တစ်ခုရထားပါတယ်ဒီဒေါ်အောင်ဆက်စီရဲ့လက်ချတက်ဖို့ပေါ့အဲ့မှာကျွန်တော်တို့ဒီ University of Louisville ကကျောင်းကဒီကျောင်းသူကျောင်းသားတွေရဲ့နောက်အနာပိုင်ဖွဲ့စည်းရလူတွေရဲ့ဒီစနစ်ကဧည့်သည်တွေနဲ့ဒီမျိုးကအခြားဒီ organization ရှိတဲ့အဖွဲ့စည်းတွေနဲ့ရောနောက်ဒီရှိတဲ့နိုင်ငံရေးအဖွဲ့စည်းရလူတွေရောနောက်မျိုးခန့်ဒီမျိုးကဒီ corporation ရလူတွေရောတက်မှာပါခွင့်
လူးဝစ်ဗီလ်မျိုးကိုဒေါ်ဆန်းစုကြည်မရောက်လာခင်စက်တင်ဘာ22ရက်စနေနေ့ကနယူးယောက်မြို့မှာ Queen's College တက္ကသိုလ်ကျောင်းသူကျောင်းသားတွေမြန်မာမိသားစုအတိုင်းဝိုင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးသိပ္ပံပညာသင်ယူနေသူအမေရိကန်ကျောင်းသားတဦးကဒေါ်ဆန်းစုကြည်ဟာတစ်ချိန်တည်းမှာအဆိုးရနဲ့သဘောထားကွဲလွဲသူတစ်ချိန်တည်းမှာပဲလွတ်တော်အမတ်တဦးအနေနဲ့အတွေးအမြင်ပြောင်းလဲမှုတွေဖြစ်ပေါ်နေပါသလားလို့မေးတဲ့အခါမှာဒေါ်ဆန်းစုကြည်က
ပြောရမယ်ဆိုရင်ရှင်ထင်တယ်လို့မျိုးဖြစ်တာပေါ့ရှင်။ဒါကတော့ဒီနှစ်ခုကြားမှာအပီပြင်ကိုသဘောဝကြကြအပြောင်းလဲပါအစိုးရနဲ့သဘောထားကွဲလွဲသူဆိုတာတစ်သက်လုံးတော့အစိုးရနဲ့သဘောထားကွဲမနေကြပါဘူး။ကျမတို့ကအစိုးရနဲ့သဘောထားကွဲလွဲသူတွေဖြစ်နေကြတဲ့အကြောင်းရင်းကအစိုးရနဲ့သဘောထားမကွဲကျင်ကြလို့ပါ။ဒါဟာတကယ်ပါ။ကျမဟာလွတ်တော်အမတ်တယောက်ဖြစ်နေ။အချိန်တွေကိုအသုံးချနေရတာကိုကျမထင်ထားတာတဲ့ပိုးပြီးပျော်ရွှင်ကျေနပ်မိပါတယ်။လွတ်တော်အမတ်တယောက်ရဲ့အလုပ်ကိုဘယ်လိုလုပ်ရမလဲဆိုတာကိုသိလာလေလေဒီအလုပ်ပေါ်မှာပျော်ရွှင်နှစ်သက်စရာတွေတပုံတစ်ခေါင်းကိုဖြစ်လာလေလေပါပဲ။ကျမတို့ဟာဒီလမ်းကြောင်းတိုင်းမှာသွားတင်ပါတယ်။ဒီတော့အစိုးရနဲ့သဘောထားကွဲလွဲသူဆိုတာပြည်ပြည်ပြင်းပြင်းသဘောထားကွဲလွဲတဲ့ professional အတိုက်ခံအမြဲဖြစ်နေရမယ်လို့ကျမကတော့မယုံကြည်ပါဘူး
။ဒါပြင်မြန်မာမိသားစုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာဒေါက်တာစုကြည်ကနိုင်ငံရေးတိုင်းရင်းသားအရေးတွေမှာအဆင်မပြေတာကိုမြင်လို့သူတွေရှိနေတာကြောင့်သတိထားကြဖို့နဲ့ပြုပြင်ပြောင်းလဲကြဖို့အခုလိုသတိပေးသွားခဲ့ပါတယ
်။အဆင်ပြေသွားနိုင်ဖို့ခြေလှမ်းနေကိုမလှမ်းနိုင်အောင်လို့အခက်အခဲဖြစ်အောင်လို့လုပ်တဲ့ကိစ္စတွေဆိုရင်လည်းကျွန်မပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။နိုင်ငံခြားမှာရောက်နေတဲ့ကျွန်မတို့ရဲ့ပြည်သူပြည်သားများဟာကိုယ့်နိုင်ငံကိုပြန်ကြည့်လိုက်တဲ့အခါကျလို့ရှင်ဘယ်လိုပို့ပြီးတော့အဆင်ပြေအောင်ဘယ်လိုရင်ကြားစိတ်မှုတွေဖြစ်ပေါ်လာအောင်လုပ်ပေးနိုင်မလဲဆိုတာကိုအဓိကစဉ်းစားကြပါ။ဘယ်လိုတုံမီရှုံမီတွေလုပ်မလဲဆိုတာကိုမစဉ်းစားကြပါနဲ့လို့ကျွန်မမေတ္တာရပ်ခံပါတယ်။
ဒေါ်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ18ရက်နေ့ကရောက်ရှိလာခဲ့ပြီးတော့အခုအခါတတိယခရီးတစ်ထောက်အဖြစ်ကန်တက်ကီပြည်နယ်ကလူးဝစ်ဗီလ်မြို့ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။